ကဲဒေါက်တာမင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအလဲပိုင်းမှာမချာခင်ကဒီငလျင်တစ်ခုလှုပ်ခွေရမှာဒီလူနေထူးထပ်တဲ့ဒေတာမဟုတ်တဲ့အတွက်ကံကောင်းတယ်ပေါ့ဆင်နော်ဒီလူတွေတိကျတဲ့အရာမျိုးမရှိတော့လည်းပဲဒီဘာသာရေးနဲ့ပတ်သက်တဲ့အဆောက်အုံတွေပျက်စီးခဲ့တာတွေကျွန်တော်တို့ကြုံရပါတယ်အဲ့ဒီခါကျတော့ဆရာကြီးနောက်ထပ်ရောမြန်မာနိုင်ငံမှာဒီငလျင်လှုပ်လာနိုင်ဖို့အတွက်ပေါ့နော်စိုးရိမ်ရတဲ့အနေအထားရှိလားဆရာကြီ
းငလျင်ပညာရှင်တွေကတော့ခံမှန်းနေတာပေါ့နော်ဒီပကံငလျင်ကြီးတုတ်ပြီးရင်တော့မှနောက်ထပ်ခုနက restart skill ရှိတဲ့ကြော်တဲ့ငလျင်လှုပ်နိုင်မယ်လို့ကဘာကလည်းမှန်းထားရရှိတယ်ပြီးတော့ငလျင်အကြီးတစ်ခုလှုပ်ပြီးလို့ရှိရင်တော့ after shock ဆိုရယ်အသေးလေးတွေလည်းလှုပ်တတ်တာပေါ့နော်အဲ့တော့ကျွန်တော်တို့ဗမာပြည်ရဲ့ဒီနေပုံအနေထားကဒီပထဝီအနေထားရဗမာပြည်ရဲ့အောက်မှာကျွန်တော်ငလင်ကျော်အကြီးပြည့်ရီကျော်ကြီး၅ခုလောက်အကြီးမားကြီးရဲ့လို့ပြောတယ်။နောက်အသေးဖွဲလေးတွေက40ကျော်ရှိတယ်ပြောတယ်။အဲ့တော့ဗမာပြည်ကကမ္ဘာငလင်လှုပ်ဖို့ဖြစ်နိုင်ခြေအများဆုံးနိုင်ငံထဲမှာတနိုင်ငံပါနေတာပေါ့။အဲ့တော့နောက်ထပ်လှုပ်နိုင်တယ်အရင်တော့လည်းလှုပ်ခဲ့ပြီးပြီ။လှုပ်လို့ကျွန်တော်ဘကိုးမှာတော့ခရီးမော်တော်ဖျားကြီးပြိုးပေးတာကြီးကျွန်တော်တို့ចောင်းသားဘွားတော်က1985လောက်ဗကံငလင်လှုပ်တဲ့အချိန်မှာပဲကျွန်တော်ចောင်းနေမှာလည်းလှုပ်တယ်။ကျောင်းနေရနေပြီဖက်တာလေးပြိုကြရရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒါမျိုးကရန်ကုန်မြို့ကြီးအခုတော့ထပ်မြင့်နေစောက်လာတဲ့အချိန်မှာမလှုပ်လာနိုင်ဘူးလို့အခြေသူ့ရဲ့အောက်ချင်မှာအပီစင်တာခေါ်တာပေါ့ငလင်းရဲ့ဘဟုကရန်ကုန်မြို့အောက်မှာရှိလာခဲ့သည်ရှိတော့ဒါတော့အဲ့ဒါမျိုးတွေထပ်ပြီးလှုပ်ရင်ပုံမှုပျက်စီးနိုင်မယ်လို့ကျွန်တော်မှတ်လို့ရပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ငလင်းလှုပ်လာခဲ့လို့ရှိရင်ဒီအထီးခိုက်အနည်းဆုံးဖြစ်အောင်ဘာတွေကိုအထူးသတိပြုပြီးတော့လှုပ်ဆောင်တင်လဲဆရာ
ဒီငလင်းဘယ်တော့လှုပ်မလဲဆိုတာကိုယနေ့ဒီကဘာပေါ်မှာအတိအကျပေါ့နော်ဘယ်ချိန်ဘယ်လဆိုတာကျွန်တော်ခံမလို့မရသေးဘူးဒါပေမဲ့ကျွန်တော်ကဒီကလင်ဟာနှစ်နှစ်တစ်ခါပြန်လုပ်မယ်အနည်း20မှာတစ်ခါပြန်လုပ်မယ်အနည်းပေါင်းခုန200မှာပြန်လုပ်မယ်ဆိုတော့တက်လို့ရတာရှိရပါတော့။နောက်အဲ့တော့အခုအတိုင်းဆိုလို့ရှိရင်ကဘာပေါ်မှာ10မိနစ်ကိုနှစ်ကြိမ်အနည်းဆုံးငလင်လုပ်နေတယ်လို့ပြောတယ်။အဲ့တော့ဒီကဘာတဝမ်းမှာလည်းဒီနှစ်20အတွင်းမှာလူ5000လောက်သိခဲ့ပြီးပြီ။ဟိုကျွန်တော်တို့ကိုပြီးငလင်ပေါ့ဂျပန်မှာတော့ဆိုလို့ရှိရင်ငလင်လည်းလှုပ်ပြီးရောကျွန်တော်ဆူလာမီလှိုင်းတက်လာတဲ့ခါကျတော့ကျွန်တော်တို့အိမ်တွေမျောသွားတာကားတွေမျောသွားတာကိုကျွန်တော်တို့ဗီဒီယိုတွေမှာတွေ့ခဲ့ရတာပေါ့နော်။တူပြီမှာလည်းကျွန်တော်ငလင်းလေးအရင်လှုပ်ခဲ့တယ်ပေါ့နော်။ဗမာပြည်မှာတော့လူတွေအများကြီးသိလာအောင်တော့မဖြစ်သေးဘူးပေါ့နော်။အဲ့တော့သူများနိုင်ငံတွေမှာပျက်စီးနေတယ်ကိုယ့်နိုင်ငံအောက်မှာလည်းငလင်းကြောကြီးရှိတယ်ဆိုတော့ကျွန်တော်ကအရင်ဆုံးကကြိုတင်ပြဆိုင်ရမယ့်ပိုင်းကတော့ငလင်းတန်းခံနိုင်တဲ့အဆောက်အဦတွေပေါ့နော်။စောက်ထားမှလည်းရှိတယ်ပေါ့။နောက်ကတချို့တွေကဒီငလင်းပြီးလို့ရှိရင်ဆူနာမီလှိုင်းတွေတက်လာတဲ့ခါကျတော့လှိုင်းတက်လာမယ့်နေရာတွေပေါ့။အခုဆိုပါတော့ဟိုတလောကဆိုလို့ရှိရင်ရှင်းလင်းမြေကြီးနေရာကြီးမြေကြီးအများကြီးပတ်ထက်လာဟိုတခါဆူနာမီကျွန်တော်ကြုံခဲ့ဘူးလေ။အဲ့တော့ဒီဆူနာမီကငလင်းဖြစ်ပြီဆိုကျွန်တော်မီးလောင်နိုင်တယ်မီးတောင်တွေပောက်ကွဲနိုင်တယ်အခုဒီပကားလေးနဲ့တူကျွန်တော်တို့ဟိုဘက်ကငကပွက်အိုင်ဆိုလို့ရှိရင်ကျွန်တော်တူတာတွေပွက်တာတွေဖြစ်လာပြီเนาะတော့ငလင်းလှုပ်သွားတာနဲ့တောင်အစ်စ်တွေထွန်းလာတာမြစ်တွေပျောက်သွားတာအဲ့လောက်ထိအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့ဒီတော့ဆရာကြီးငလင်းလှုပ်လာပြီဆိုလို့ရှိရင်လူတွေအနေနဲ့ဆရာကြီးခုနကဒီအထက်မြင့်အဆောက်အဦဘက်မှာရှိနိုင်တယ်လို့ပုံမှန်အိမ်တွေထဲမှာလည်းရှိနိုင်တယ်သူတို့အနေနဲ့ဆရာကြီးဘာတွေကိုအဓိကကြိုတင်သတိထားပြီးတော့ပြင်ဆင်ထားတယ်လဲ
ဒီကနေမှာရှိတဲ့ FEMA ဆိုတဲ့သူ Federal Emergency Management Agency ပေါ့လေသူတို့ရဲ့ညွှန်ကြားချက်ကတော့အဲ့လိုမျိုးဖြစ်လာရင်ကြောက်လန့်ပြီးတော့အထက်မြင့်တဲ့သူတို့နိုင်ငံမှာအများကြီးရှိတယ်။အဲ့ဒီကနေပြီးတော့ထွက်မပြေးခါနဲ့ဆိုပြောချင်တာကအဲ့ဒီထွက်ပြေးခါနဲ့ပြိုကျနေကွာခါနဲ့ပျောက်သွားနေတယ်ကွာကိုကိုယ်နဲ့အဲ့တော့ဘာလို့လဲကိုယ့်အိမ်ထဲမှာရှိနေကိုယ့်အိမ်ထဲမှာပဲနေပါနေရနေမှာ crane ပေါက်တွေအမှန်တကယ်ကွေးတဲ့နေရာတွေမှာမနေပါနဲ့နောက်တော့က wind ထွက်ပေါက်အပွားကြီးမှာသွားမနေပါနဲ့ဒါတွေကပြိုကျသွားရင်ကိုယ်ကပါသွားနိုင်တယ်ပေါ့နော်အဲ့တော့အကောင်းဆုံးကကိုကကရင်ပေါ်မှာရှိနေဆိုကရင်ပေါ်မှာပဲအသားလေးလဲနေပါခုနကခေါင်းအုံးနဲ့ကိုခေါင်းခေါင်းပေါ်မှာဖုံးထားလိုက်ပါတဲ့ဒီလိုများပြိုကျတာတွေကခေါင်းကိုမထိခိုက်အောင်ပေါ့နော်ဒူရီမိုရှင်လည်းအနည်းဆက်ဆုံးစပွဲအောက်တို့ပါလို့ဝင်တာပေါ့နော်ဒီစပွဲကြီးကကျိုးသွားနိုင်တယ်ဒါပေမဲ့လည်းကိုယ့်ရဲ့ခေါင်းထိခိုက်တာရောကျွန်တော်ကတန်နေရော့ရော့သွားနေတာပေါ့အဲ့တော့အဓိကငလင်းဖြစ်ပြီဆိုရှင်အထိခိုက်တာကပုံတော့ဥကောင်းခွန်တွေကွဲအပ်တာတွေနောက်ကရိုးတွေကျိုးတာတွေလေပင်ရိုးကျိုးတယ်ခါရိုးကျိုးတယ်နောက်ကတော့ကိုယ်ပြည့်ရဲ့အတွက်ကြောင့်ကျွန်တော်အသေးတွေကုနာသုတ်ပြက်ကုန်တာတွေအကိုတွင်းအတွင်းချိန်အင်္ဂါတွေပေါ့နော်ပြည့်တဲ့ရာတွေပေါ့နော်အဲ့ဒါတွေမပြည့်အောင်ကအရင်ကတော့သပွဲရှိရင်သပွဲအောက်ကိုဝင်နေလိုက်ပါသပွဲကိုကင်ထားပါပါလို့လေသပွဲကအောက်မှာမကောင်းရှိဘူးဆိုကြပါလို့မရှိအဲ့သပွဲနားမှာကပ်ပြီးတော့သူကလဲနေလိုက်တာလေဆိုတော့ဝက်ဝက်နေတာပေါ့နော်ကိုကိုလေးနဲ့အဲ့ဒါမှတကယ်တစ်ခုပြူကျလာရင်သပွဲကြီးကဘာလို့ဆိုကြင်တောက်မှန်ဒီဂရီရှာပါဘူး90ဒီဂရီရှိနေတယ်ပြင်ကြတကယ်တော့ပြူကျလာရင်55ဒီဂရီတခါနေရာမဲ့ပြူပြူပါပြီသူကအလဲမှာနေရာလေးတစ်ခုဆိုရတယ်ဖြစ်သူ့အတွက်လက်လက်တဲ့နေရာလေးပေါ့သူခေါ်လာတော့ triangle of lifeကောပါတော့ဒီသက်ရှူတိုင်တဲ့နေရာလေးတစ်ခုကိုသတိကံလေးနေရာတစ်နေရာမှာသူရသွားနိုင်တယ်အဲ့ဒါကြောင့်ဒီပွဲအောင်မရှိခဲ့လို့ရှိရင်ဘီယိုပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ဆိုဖာကရင်ပဲဖြစ်ဖြစ်ဆိုဖာတိုင်ကိုမှာပဲဖြစ်ဖြစ်ဘေးအားလေးမှာကပ်ပြီးတော့ကျွန်တော်ဝတ်နေပါလို့ပြောတာပေါ့နော်ပါပဲကြာကြာသွားခံသွားမယ်ပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီလိုအပြင်ရောက်နေရောဆရာလက်မကိုရောက်နေရော
အကောင်းဆုံးက ကတော့ဝစ်လိုက်ပါတဲ့ဝစ်ပြီးတော့ကျွန်တော်ကပေးပြီးမှအဆောက်အဦအကြီးမရှိတဲ့နေရာမှာကျွန်တော်ကလှဲနေပါတော့မရှိရင်ဝစ်နေပါကားနဲ့သွားနေမယ်ဆိုရင်တော့မားတဲ့ကားကရက်လိုက်ပါကားထဲမှာနေပါတယ်ကားထဲမှာအပြင်မထွက်ပါနဲ့ကားရှိနေတဲ့ကားကကိုခံထားတဲ့ရုံကြီးတယ်ဒါပေမဲ့တရားရီပုံမှာဆိုတော့တရားပုံမှာမနေပါနဲ့တရားရီကကျိုးသွားနိုင်တယ်ပေါ့နော်အချက်ချင်းထွက်ပါတနေရာမှာလုံတဲ့ကုနာပြောတဲ့သတိကံရမယ်နေရာပေါ့တောက်မှရှိတဲ့နေရာတနေရာမှာဝစ်ပေးပါအကောင်းဆုံးရှောင်းရမှာတွေကတော့တပင်နေရာတွေတက်တိုင်နေရာတွေတက်ကျိုးတွေပေါ့နော်အဲရှိကံနေရှိမယ်ဆိုရေပေါ့မြစ်ကြီးချောင်းနေရှိတယ်ဆိုရင်ဆူနာမီလိုက်ရင်တက်လာကြောင်းအပေါ်ကုန်းမြစ်နေရာမျိုးမှာနေပါလို့တော့ကျွန်တော်ရသရရှိပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ဒီပြူကျတဲ့အဆင်ဖြစ်သွားခဲ့ရောဆရာကြီးဘယ်လိုအနေထားနဲ့အသက်တာဆုံးဖြစ်အောင်ပေါ့နော်နေလို့ရနိုင်မလဲ
ကိုကဒီအုပ်ပုံချားတွေထဲမှာဒီအပြည့်စီရချားထဲမှာကိုကညက်နေပြီဆိုပါလို့ပုံမှုတွေကအများကြီးထွက်တာဟုတ်အဲ့တော့ကျွန်တော်ကကိုယ့်ရဲ့တော့လေအဝတ်စားနေပဲထပ်လုံးကြီးအင်းကြီးပေါ့ရသလောက်ပေါ့မျက်နာတော့လေနှာခေါင်းနဲ့ပါးစပ်ကိုအုပ်ထားပေါ့နော်အဲ့ဒီအပုံလေးချောင်းကအသက်ရှူလမ်းချောင်းမှာပိတ်ပြီးတော့အသက်ရှူကျသွားချက်သွားနိုင်တယ်နောက်ကကိုကကေစီကြီးကိုကခေါ်မှာခေါ်တဲ့ခါမှာအတက်နဲ့တော့အော်မခေါ်ပါနဲ့တဲ့အနားမှာရှိတဲ့တန်ပိုက်ပဲဖြစ်ဖြစ်ပုတ်ခဲပဲဖြစ်တကူတုတ်တုတ်တုတ်တုတ်ပေါ့နော်သူကတန်ပေးနေရမယ့်ကိုဒီမှာရှိတယ်ပေါ့နော်မဖြစ်တိုင်တဲ့အဆုံးချက်မှာအော်ခေါ်ပေါ့အော်ခြင်းဟာတဲ့ခုနကခုနအမုံပွားတွေပါးစပ်ထဲဝင်ပြီးတော့အသက်ရှူလမ်းချောင်းကိုပို့ပြီးထိခိုက်တယ်ကျန်တဲ့ဒဏ်ရာတွေတော့လူနေရပြီတဲ့ကိုကိုတိုင်းရုံးထွက်လို့မရဘူးလေအဲ့တော့ကေဆယ်တဲ့လူလာမှာပဲအဲ့တော့ကေဆယ်တဲ့လူကြီးကိုနိုင်ကလည်းဒီလူနေရမျိုးသွားတဲ့ခါမှာနောက်ထပ်တပစ္စည်းမပြိုကျသေးတဲ့ဟာကြီးကပြိုကျလာနိုင်တယ်အဲ့ဒီအောင်သူတို့ကလည်းကိုပြီးတတိထားသွားရမယ်တသက်ကအင်ဂျီတွေဟိုကအမာကန်အင်ဂျီတွေတရားတွေဟိုဟယ်လီကော်ပတာတွေဒါမှုတွေတော့ပြောင်းသုံးတာပေါ့နော်အဲ့မှာသူတို့မှာတော့အောက်ဆီဂျင်ဘူးတွေပါတခါလဲပါလာတယ်နောက်အနံ့ခံတဲ့ခွေးတွေပါနေတယ်ကျွန်တော်ဒီကမှာကလူအသက်ရှင်တာရှိသေးမလားပေါ့ကျွန်တော်အလောင်းများရှိမလားပေါ့ရှာလာမျိုးတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ